ဒီမိုကရေစီရဲ့ပြုပြင်ပြောင်းလဲမှုတွေလုပ်မဲ့နိုင်ငံတွေအတွက်အမေရိကန်အစိုးရကလက်ကမ်းကူညီဖို့အဆင်သင့်ရှိနေသလိုမြောက်ကိုရီးယားအနေနဲ့ဒါကိုတန်တရားဖြစ်မဲ့ဆိုရင်မြန်မာနိုင်ငံကိုတက်တဲ့အဖြစ်ကြည့်နိုင်ပါတယ်လို့အမေရိကန်သမ္မတရဲ့နိုင်ငံတော်လုံခြုံရေးအကြံပေးကပြောလိုက်ပါတယ်။ဒါပေမဲ့လို့အခုလိုမျိုးအမေရိကန်အပါအဝင်နိုင်ငံတကာကအကူအညီပေးနေကြတာတွေဟာကိုကြိုးပါအောင်ကြည့်လေရှိတယ်လို့လည်းနိုင်ငံရေးသုံးသပ်သူတွေကမြင်တယ်လို့မြန်မာနိုင်ငံမှာပြုပြင်ပြောင်းလဲမှုတွေဆက်လုပ်ဖို့ကိုလည်းမျှော်လင့်နေကြတာပါ။အပြည့်အစုံကိုတော့ဒေါက်ခင်မျိုးသက်ကပြောပြပေးပါမယ်ရှင်
။အာရှပစိဖိတ်ဒေသမှာစီးပွားရေးနိုင်ငံရေးနဲ့မဟာဗျူဟာဆန်ရပိုးပြီးထဲထဲဝင်ဝင်ဆက်ဆံနိုင်ဖို့အတွက်ကြိုးစားလာနေတဲ့အမေရိကန်အစိုးရအနေနဲ့မြောက်ကိုရီးယားရေးဟာခေါင်းခဲစရာဖြစ်နေတာပါ။မြောက်ကိုရီးယားကိုသူ့ရဲ့နျူကလ িয়ার နဲ့တာဝန်ပြဒုံးကြီးစမ်းသပ်ပစ်လို့မှုတွေကြောင့်ဒဏ်ခတ်အရေးယူမှုတွေချထားပေမဲ့အမေရိကန်ကခွင့်လွှတ်မဲ့အကြောင်းနဲ့မြောက်ကိုရီးယားနဲ့ဆက်ဆံရေးစာမျက်နှာသစ်ဖွင့်ဖို့အတွက်အသင့်ရှိနေတယ်လို့ဥပမာဖြစ်နဲ့မြန်မာနိုင်ငံကိုစံထားပြီးကြည့်နိုင်တယ်လို့နယူးယောက်က Asia Society မှာတနင်္လာနေ့ကကျင်းပတဲ့2013ခုနှစ်အတွက်အမေရိကန်နဲ့အာရှ Pacific ဒေသအရေးဆိုင်ရာဟောပြောပွဲမှာအမေရိကန်သမ္မတ Barack Obama ရဲ့နိုင်ငံတော်လုံခြုံရေးအကြံပေး Tom Donilon ကပြောကြားခဲ့ပါတယ
် Anyone who doubts the president's commitment needs to look no further than Burma.Where new leaders have begun a process of reform. President Obama's historic visit to Rangoon is proof of our readiness to start
transitioning. တံတရဆောင်ရွက်ချက်တွေကိုတန်တရားဖြစ်တဲ့ဘယ်သူမှဆူမြန်မာနိုင်ငံအတွက်လှုပ်ဆောင်ပေးတာကိုကြည်ဒါနဲ့သိနိုင်ပါတယ်။မြန်မာနိုင်ငံမှာခေါင်းဆောင်သစ်တွေကနေပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေကိုလှုပ်လာနေတာပါ။သမ္မတဩဘားမားရဲ့မြန်မာနိုင်ငံကိုသွားခဲ့တဲ့တမိုင်းဝင်ခီးစဉ်ကိုကြည်ရင်အရင်ကဘလောက်ပဲရန်သူလိုဖြစ်နေခဲ့ပါစေ။ထျောက်တဲ့ပူပေါင်းဆောင်ရွက်မှုတွေလုပ်ပြီးဆက်ဆံရေးကိုပြောင်းလဲလိုက်ဖို့အမေရိကန်ဘက်ကအသင့်ပဲဆိုတာကိုပြသရကြပ
ါမြန်မာနိုင်ငံမှာလုပ်မဲ့အပြောင်းလဲတွေထဲမှာမြောက်ကိုရီးယားနဲ့စီးရေးဆက်ဆံမှုတွေမလုပ်ဖို့အမေရိကန်ဘက်ကပြင်းပြင်းထန်ထန်တိုက်တွန်းခဲ့တာဖြစ်ပါတယ်မြောက်ကိုရီးယားနဲ့စီးရေးဆက်ဆံမှုဆိုင်ရာတန်တရားတွေရှိနေတဲ့ကြားကပဲအမေရိကန်သမ္မတကနှစ်ပေါင်း50ကျော်အတွင်းပထမဆုံးချိန်ဖြစ်နဲ့မြန်မာနိုင်ငံကိုကိုယ်တိုင်လာရောက်ခဲ့ပါတယ်နိုင်ငံတကာကလည်းမြန်မာနိုင်ငံကပေးဆက်ဖို့ရှိနေတဲ့ကြွေးမိပေါင်းဘီလီယံနဲ့ချီးပြီးရှော့ပစ်ခဲ့ကြတယ်လို့ဖွံ့ဖြိုးရေးလုပ်ငန်းတွေအတွက်ကူညီထောက်ပံ့မှုတွေအများအပြားပေးခဲ့ကြပြီးမြန်မာနိုင်ငံတွင်လာရောက်ရင်းနှီးမြှုပ်နှံမှုတွေလည်းလှုပ်လာခဲ့ကြတာပါပြုပြင်ပြောင်းလဲမှုတွေဆက်ပြီးလုပ်နေတဲ့မြန်မာနိုင်ငံဟာအရင်ကလိုအထူးကြံဖြစ်မနေတော့ဘဲနိုင်ငံသားတွေရဲ့အနာဂတ်အတွက်လည်းပိုးပြီးလမ်းပွင့်လာခဲ့တာမို့မြောက်ကိုရီးယားကမြန်မာနိုင်ငံလိုအပြောင်းလဲတွေလုပ်ဖို့လည်းတိုက်တွန်းခဲ့ပါတယ
် Burma has already broken out of isolationand opened the door to a far better future for its people in partnership with its neighbors in the United States. And as President Obama said in his speech to the people of Burma,
မြန်မာနိုင်ငံဟာအထူးကြံဖြစ်မနေတော့ပါဘူး။သူရဲ့အင်းနီဂျင်းနိုင်ငံတွေနဲ့ရောအမေရိကန်ပြည်ထောင်စုနဲ့ပါလက်တွဲဆောင်ရွက်လာတဲ့အတွက်မြန်မာပြည်သူတွေရဲ့အနာဂတ်ပုံမကောင်းမွန်လာစေမဲ့လမ်းတွေပွင့်လာပါပြီ။မြန်မာနိုင်ငံမှာဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေလုပ်နေသမျှလူ့အခွင့်အရေးကောင်းမွန်လာအောင်လုပ်နေသမျှအမေရိကန်နိုင်ငံကလည်းမြန်မာဘက်ကယက်တီနေမှာဖြစ်တဲ့အကြောင်းသမ္မတဘရက်အိုဘားမားမြန်မာနိုင်ငံခီးစဉ်မှာမြန်မာပြည်သူကိုပြောကြားခဲ့တာပါဒီလိုမြန်မာနိုင်ငံရဲ့လှုပ်ဆောင်မှုတွေကိုမြောက်ကိုရီးယားခေါင်းဆောင်တွေလည်းလှုပ်ဆောင်ကြဖို့တိုက်တွန်းပါတယ
်အခုလိုမြန်မာနိုင်ငံပြုပြင်ပြောင်းလဲမှုတွေအတွက်အကူအညီတွေပေးတာဟာကောင်းတဲ့လက္ခဏာဖြစ်ပေမဲ့အမေရိကန်အပါအဝင်နိုင်ငံတကာကအကူအညီပေးကြတာတွေဟာကိုကြိုးပအောင်ကြည့်လေရှိကြတယ်လို့ဝါရင်နိုင်ငံရေးသမားကြီးတခင်ချန်ထွန်းကသုံးသပ်ပါတယ
်အမေရိကန်အနေနဲ့ကတော့သူကမြန်မာနိုင်ငံကိုလာကြည့်ကြောင်းလေအောင်ဆိုတဲ့ဘောင်းမျိုးနဲ့ထိုက်တဲ့လောက်အထောက်မှနေပေါ့လေအကူအညီတွေဒါပေးနေတာပေါ့အဲမြောက်ကိုရီးယားလည်းသူ့ရဲ့ဝါရလမ်းစဉ်ကိုနည်းနည်းပြောင်းပြောင်းအောင်လုပ်လာလို့ရှိရင်အမေရိကန်အနေနဲ့လည်းမြောက်ကိုရီးယားကိုပြေးနေတယ်ဆိုတဲ့ဘောဒါဒရုဒရုရဲ့ဆုံးမြတ်ချက်ပေါ့လေဒရုရဲ့သဘောထားပေါ့ကိုချိုးတော့ကိုကြည့်ပြီးတော့ပြီးတဲ့နိုင်ငံကြီးပဲနော
်အရင်ကအထီးကျန်ဖြစ်နေတဲ့ခက်ခက်ခဲခဲနဲ့ရပ်တည်နေရတဲ့မြန်မာနိုင်ငံဟာအခုနိုင်ငံတကာနဲ့ဆက်ဆံရေးပြန်လည်ပြီးကောင်းမွန်လာနေတာပါပြုပြင်ပြောင်းလဲမှုတွေကြောင့်နိုင်ငံတကာကလာရောက်ရင်းနှီးမြှုပ်နှံမှုနဲ့အတူအကူအညီတွေပေးလာနေတဲ့မြန်မာနိုင်ငံမှာလက်ရှိမှာရောတကယ်ပြောင်းလဲနေပြီလို့မြင်ပါသလား
မြန်မာနိုင်ငံမှာတော့ပြောင်းလဲတယ်ဒီမပြောင်းလဲဘူးဆိုတာကတော့တော်တော်ကြက်တယ်လို့ပြောရပါဘူးကဒီလူလူနည်းတော့ဘာပဲပြောပြောပေါ့လေဒီမိုကရေစီအနေနဲ့အုပ်ချုပ်နေတယ်လို့ဒီလိုပဲယူဆပါတယ်ဘာလို့ဆိုတော့ကျွန်တော်ကယူအန်ဒီပါတီကိုလွတ်လပ်သွားတခြားနိုင်ငံရေးပါတီတွေကိုလည်းလွတ်လပ်သွားဟောပြောကိုစီရင်ကိုပြစ်ထားတော့ဘာလို့ပြောပြောထိုက်တယ်လို့ဒီမိုကရေစီတွေလို့ဒီလိုပဲယူဆပါတယ်။ဦးသိန်းစိန်နေနေလေသွားနိုင်ငံခေါင်းဆောင်တွေတော်တော်များများနဲ့သူကတွေ့ဆုံတော့အမှားပြမှာဒီမိုကရေစီကိုဖုံးပြတဲ့အောင်ကြိုးချင်တဲ့ဆန္ဒရှိမယ်လို့ဒီလိုပဲမြင်ပါတယ်
။မ မြန်မာနိုင်ငံဒီမိုကရေစီထွန်းကားလာမယ့်ပြောင်းလဲမှုတွေအတွက်နိုင်ငံတကာနဲ့ထဲထဲဝင်ဝင်ဆက်ဆံနိုင်ရေးဟာအဓိကကျနေတယ်လို့ပြောင်းလဲမှုတွေကိုဆက်ပြီးလှုပ်သွားဖို့လဲမျှော်လင့်တယ်လို့ပြောပါတယ်။